路径的设定，今生这把子，都灭大双个把乱。
ကောင်းဘက်ကိုဥတည်နေတဲ့အဖြူသဘောဆောင်တဲ့ကိစ္စရပ်တွေကိုလက်ခံကြိုးဆိုရမှာဖြစ်ပါတယ်။အမျိုးသားပညာရေးဆိုင်ရာဥပဒေများပြင်ဆင်ဖို့ကျောင်းသူကျောင်းသားတွေချီတက်ဆန္ဒပြတောင်းဆိုနေတဲ့အချက်တွေကိုတက်ဆိုင်ရာကမူအားဖြင့်သဘောတူလက်ခံကြောင်းကြားသိရလို့ဝမ်းသာစွာနဲ့ကြိုးဆိုပါတယ်။ယခုလိုအကြောင်းအကျိုးတွေလျော်ညီအောင်တွေးခေါ်စဉ်းစားပြီးအဖြူသဘောဆောင်တဲ့အလုပ်တွေကအများကိုထိခိုက်စေမှုမရှိဘဲရေရှည်ကောင်းဖို့အတွက်အကျိုးသက်ရောက်မှုတွေများစွာရှိတာအမှန်ဖြစ်ပါတယ်။ကျောင်းသူကျောင်းသားတွေနဲ့ပတ်သက်လို့မြည်သည့်ကိစ္စမဆိုအနာဂတ်မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့အရေးကိစ္စဖြစ်လို့အလေးနဲ့ထားစဉ်းစားပေးရမှာဖြစ်တယ်လို့သူတို့လိုအပ်ချက်တွေကိုလည်းထိထိရောက်ရောက်ဆောင်ရွက်ပေးတင်ပါတယ်တကယ်လိုအပ်နေလို့သာသူတို့လေးတွေရဲ့ဆန္ဒအမှန်ကိုလူသိရှင်ကြားဖော်ထုတ်ရတာဖြစ်ပါတယ်ဒါကြောင့်တက်ဆိုင်ရာနဲ့တနိုင်ငံလုံးကတည်အောင်ငြိမ်းချမ်းစွာနဲ့လမ်းလျှောက်ဆန္ဒပြနေကြတာပါအမှုမဲ့အမှတ်မဲ့နေသူတွေမကြားချင်အောင်ဆောင်သူတွေလည်းအလေးနဲ့ထားကဂရုစိုက်လာစီဖို့ထျောက်တဲ့နီလန်းပင်ဖြစ်ပါတယ်။ចောင်းသားတွေတောင်းဆိုတဲ့အချက်ဆက်တစ်ချက်ဆိုတာလဲမဖြစ်နိုင်စရာမရှိပါဘူး။နှစ်ပေါင်းများစွာမပြည့်မစုံနဲ့ပညာသင်ကြားနေရတဲ့နေမြေကလူအပ်ချက်တွေကိုအစဉ်ပြေချောမွေ့စီဖို့ညှိနှိုင်းတိုင်ပင်ကြကတောင်းဆိုရတာဖြစ်ပါတယ်။သူတို့တောင်းဆိုထားတဲ့အချက်လက်တိုင်းဟာចောင်းသားတွေရဲ့ဘဝတွေကိုထင်ဟပ်နေပါတယ်။ဥပဒေများရေးဆွဲရမှာចောင်းသူចောင်းသားကိုယ်စားလဲဆရာဆရာမကိုယ်စားလဲများပါဝင်နိုင်ရမယ်ဆိုတဲ့အချက်ဟာတကယ်ဖြစ်တင်ပါတယ်။ဒါမှသာပဲဒီဥပဒေတွေကဆရာနဲ့ကျောင်းသားတွေရဲ့ဘဝတွေကိုမှန်မှန်ကန်ကန်ကိုစားပြုနိုင်မှာပါ။ကျောင်းသားတမက်ကဆရာတမက်ကများကိုလွတ်လပ်စွာဖွဲ့စည်းထူထောင်လှုပ်ရှားခွင့်နဲ့တရားဝင်အသိမှတ်ပြုခွင့်ဆိုတာလည်းမဖြစ်မနေဆောင်ရွက်ပေးရမယ့်ကိစ္စပါ။နိုင်ငံတကာကောလိပ်နဲ့တက္ကသိုလ်တွေမှာဒီတမက်ကတွေထူထောင်ထားကြတာကြားခဲ့ပါပြီ။လိုအပ်ရင်လိုအပ်တယ်လို့ကျောင်းသူကျောင်းသားတွေဆရာဆရာမတွေကစူဝေးကြကဆွေးနွေးပွဲတွေကျင်းပနိုင်မှာဖြစ်ပါတယ်။လက်ရှိအမျိုးသားပညာရေးကော်မရှင်နှင့်တက္ကသိုလ်များပေါင်းဆက်ညှိနှိုင်းရေးကော်မတီဖွဲ့စည်းထားခြင်းကိစ္စကလည်းအရေးကြီးလှပါတယ်။ဒေသအလိုက်နှင့်ကျောင်းအလိုက်လွတ်လပ်စွာစီမံခန့်ခွဲနိုင်တဲ့ပညာရေးဆိုင်ရာကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာလည်းတကယ်ရှိတင်ပါတယ်။ချုပ်တီးမှုအောက်မှာမတိုးတက်နိုင်ပါဘူး။လွတ်လပ်မှုတွေကိုယ်ပိုင်လုပ်ပိုင်ခွင့်ပြဋ္ဌာန်းခွင့်တွေရှိမှသာတိုးတက်အောင်မြင်မှာဖြစ်ပါတယ်။စာမေးပွဲစနစ်တက္ကသိုလ်ဝင်ခွင့်စနစ်တွေကိုပြင်ဆင်တင်တာလည်းကြာပါပြီ။အဆင်မပြေတဲ့စနစ်တွေနေရာမှာအဆင်ပြေတဲ့စနစ်တွေနဲ့အစားထိုးနိုင်ဖို့လိုပါတယ်။လွတ်လပ်စွာစဉ်းစားတွေးခေါ်နိုင်ပြီးကိုယ်တိုင်လေ့လာစူးစမ်းသင်ယူမှုတွေပါဝင်တဲ့ခင်မီသင်ကြားရေးစနစ်များကသာတကယ့်ပညာတတ်တွေဖြစ်အောင်ပို့ဆောင်နိုင်မှာဖြစ်လိုပါ။ပြီးတော့တိုင်းရင်းသားမျိုးနွယ်စုများရဲ့ဘာသာစကားလွတ်လပ်ခွင့်မိခင်ဘာသာစကားအခြေပြုတဲ့ဘာသာစကားစုံပညာရေးစနစ်ကိုလည်းအမျိုးသားပညာရေးဥပဒေမှာထည့်သွင်းပြဋ္ဌာန်းရန်ကိစ္စကလည်းအရေးပါမှုတစ်ခုပင်ဖြစ်ပါတယ်။မတန်မဆွမ်းကလေးများအပါအဝင်ကလေးအလုံးအတွက်လူတိုင်းကျုံးဝင်တဲ့ပညာရေးကိစ္စဆိုတာတကယ်ဖြစ်တင်ပါတယ်မြန်မာနိုင်ငံမှာကကလေးတွေရဲ့အခန်းကဏ္ဍကိုစောင့်ရွက်ပေးမှုနှေးပါနေပါတယ်အထူးသဖြင့်မတန်မဆွမ်းကလေးတွေကိုကူညီပံ့ပိုးတဲ့ကိစ္စတွေကလူသားချင်းစာနာပြီးမဖြစ်မနေစောင့်ရွက်ပေးတဲ့ကိစ္စပါမျက်ကွယ်ပြုထားလို့မရပါဘူးနိုင်ငံရေးကျောင်းသားအရေးခင်တွေကြောင့်ကျောင်းထုတ်ခံရတဲ့ကျောင်းသားတွေကျောင်းပြန်တက်ခွင့်မရတာတွေအနိုင်ခံရတာဒီအခွင့်အရေးဆုံးရှုံးမှုတွေများစွာရှိခဲ့ပါတယ်။သူတို့လေးတွေရဲ့အနာဂတ်တွေလှပစေဖို့ဆိုတာပညာကိုပြန်လဲတင်ကြားခွင့်ရမှဖြစ်မှာပါ။အညွတ်မချိုးတင်ပါဘူး။တချို့ကျောင်းသားတွေဆိုရင်အင်ဂျင်နီယာကျောင်းဆေးကျောင်းတွေတက်နေရကနေကျောင်းထုတ်ခံရလို့ရိုးရိုးပညာရေးကျောင်းတွေမှာခံဝန်ချက်ဂတိလက်မှတ်တွေရေးထိုးပြီးညှိုးငယ်စွာနဲ့ကျောင်းတက်ခဲ့ရတာဒီခေတ်အဆက်ဆက်မှာရှိခဲ့ပါတယ်။အဲ့ဒီနစ်နာဆုံးရှုံးခဲ့ရမှုများစွာအတွက်ဒီတောင်းဆိုမှုကကာကွယ်မှုတွေပေးနေပါတယ်တကယ်ဖြစ်တင်တာကြာခဲ့ပါပြီကျောင်းထုတ်ခံရတဲ့ကျောင်းသားတွေရဲ့အကောင်းဆုံးမျှော်လင့်ချက်တစ်ခုပင်ဖြစ်ပါတယ်ပညာရေးအတုံးစရိတ်ကိုတိုင်းပြည်ဝင်ငွေတွေက20ရာခိုင်နှုန်းသတ်မှတ်ပေးဖို့တောင်းတာပညာရေးအတွက်ဖြစ်လို့တကယ်မျှတာပါတယ်ဟိုလိုလိုဒီလိုလိုနဲ့တိုင်းပြည်ရဲ့ဘဏ္ဍာငွေတွေပျောက်ဆုံးလေလွင့်သွားမယ့်အစားပညာရေးအတွက်သုံးလိုက်တာဟာအနာဂတ်မြန်မာနိုင်ငံအတွက်အရင်အနည်းမြုံနံတဲ့သဘောပင်ဖြစ်ပါတယ်။ခမဲ့မတင်မနေရပညာရေးစနစ်ကိုမူလတန်းကနေအလဲတန်းအထိတိုးမြင့်တောင်းဆိုတာလည်းဖြစ်တင်တာပါပဲ။တကယ်ဆိုရင်အထက်တန်းအထိတောင်းဖြစ်တင်ပါသေးတယ်။ပညာတတ်များလီတိုင်းပြည်တိုးတက်လီဖြစ်လို့အခမဲ့ပညာသင်ကြားရေးဟာတိုင်းပြည်အတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်များဟာအတ္တကူကျိုးမပါတဲ့အနာဂတ်တိုင်းပြည်အတွက်တကယ်လိုအပ်နေတဲ့အရာတွေဖြစ်လို့ တန်ဖိုးရှိပါတယ်။တက်ဆိုင်ရာလူကြီးမင်းများအနေနဲ့မူအားဖြင့်သဘောတူသလိုလက်တွေ့လှုပ်ဆောင်မှုများအဖြစ်လဲစည်းကမ်းဥပဒေပြဋ္ဌာန်းဖို့တင့်တော်ပါတယ်။ဒီယုံကြည်မှုတွေနဲ့ပဲအနာဂတ်ပညာရေးစနစ်အနာဂတ်တိုင်းပြည်ကိုတည်ဆောက်ရမှာဖြစ်ပါတယ်။တမိုင်းတစ်လျှောက်မှာတိုင်းပြည်ကောင်းဖို့မျိုးဆက်သစ်တွေကောင်းဖို့အတွက်ပထမဦးဆုံးသောအပြုသဘောဆောင်တဲ့သဘောတူညီချက်ဖြစ်လို့ချိုးတူလိုက်ပါတယ်။အနာဂတ်မှာလဲမြင့်မြတ်သောနှလုံးသားအမြင်တွေနဲ့တိုင်းကျိုးပြည်ကျိုးတွေဆောင်ရွက်နိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်။တရားဓမ္မပေါင်းသူတော်ကောင်းတို့ဆင်းရဲကင်းပြောက်ချမ်းသာရောက်ရည်ကုစိတ်နှဖျားချမ်းမှာချမ်းသာကြပါစေ
။ကင်းရှင်းကြပါစေ။ဒုမြတ်တာစွမ်းကပါလွန်ငြိမ်ချမ်းကြပါစေ။